ကချင်ပြည်နယ်ဖားကန့်ဒေသမှာတရားမဝင်ကြောက်စိမ့်တူရင်လက်ဝဲထားရှိရင်ထောင်ဒဏ်တစ်နှစ်ကနေခုနှစ်ထိချမှတ်မယ်ဆိုတဲ့တားမြစ်မိတ်ထုတ်ပြန်လိုက်တာကြောင့်တပိုင်းတနိုင်လုတ်ကင်စားတောင်းနေတဲ့ဒေသခံတွေနဲ့ရင်းမစေးကြောက်ရှာဖွေသူတိတ်နဲ့ချီပြီးတော့ထိခိုက်မဲ့အခြေအနေရှိနေပါတယ်။ဒီကန့်သတ်ချက်တိုင်းတင်းတင်းကြပ်ကြပ်ဆောင်ရွက်လာမယ်ဆိုရင်ဒေသတွေမှာရာဇဝတ်မှုထူပြောလာတာနဲ့စန္ဒပြတာတွေလည်းဖြစ်ပေါ်လာနိုင်တဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဖားကန့်ဒေသမှာရင်မစေးကြောက်ရှာဖွေသူတွေကြောင့်ကြောက်စင်းတူးဖော်တဲ့ကုမ္ပဏီတွေထိခိုက်ကြောင်းအမျိုးသားလွှတ်တော်မှာဩဂုတ်လအတွင်းကဆွေးနွေးခဲ့ပြီးတဲ့နောက်ဒီလိုတားမြစ်ကန့်သတ်တာတွေဆောင်ရွက်လာတာဖြစ်ပါတယ်လောလောဆယ်ကြောက်စင်းလုပ်ငန်းအပေါ်ကန့်သတ်လိုက်တဲ့အခြေအနေကိုဖားကန့်ဒေသကဌာနတိုင်းရင်းသားတဦးဖြစ်တဲ့ဦးလမောင်လာကြောင်ကအခုလိုပြောပါတယ
်ဟိုတရားမဝင်ဘဲနဲ့ကြောက်စင်းတူးဖော်လို့ရှိရင်ပြီးတော့အဲကြောက်စင်းလဲဝယ်ထားလို့ရှိရင်ထောင်သုံးနှစ်ကနေခုနှစ်နှစ်ဆိုပြီးအမကြီးဟိုရေးချိတ်ထားတယ်လေအဲမြို့နယ်အုပ်ချုပ်ရေးမှူးရုံးရဲ့အချိန်မှာပေါ့ပြီးတော့ကြောက်စင်းရုံးရှိမှာအဲ့လိုရေးတက်ထားတာတွေ့ရတယ်ဟုတ်ကဲ့
ဒီလိုထုတ်ပြန်လိုက်တာကြောင့်ဒေသခံဌာနေတွေအတွက်ပါအခက်အခဲတွေ့လာနိုင်တယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့ဌာနေသားတွေကလည်းဒီကြောက်စင်းကိုပဲအဓိကထားတော့တာလေဟိုအရင်တော့ကကြတော့တောင်ရံလောက်တာတော့ဥယျာဉ်လောက်တာတော့ရှိတယ်ဒါပေမဲ့အခုကုမ္ပဏီခင်းရောက်လာတဲ့ခါကျတော့ဒီတော့ဒီဥယျာဉ်တွေကတော့အလုံးဟိုကြောက်စင်းကုမ္ပဏီတွေကဟိုလီးမျိုးစုံတုံးပြီးတော့တင်းလိုက်တာတော့အဲ့သူကုမ္ပဏီထောင်းလိုက်တာတော့ရှိတဲ့ခါကျတော့ကျွန်တော်ဌာနေသားလည်းခုဘာမှလုတ်ကင်စားတော့မယ်မြင်နေရလည်းမရှိတော့လေဒီဘာမှမဟုတ်တဲ့ကြောက်စင်းလေးကိုတော့မှကျွန်တော်အဲ့လိုရှားဖွေစားတော့နေတော့ကိုအစိုးရကအဲ့လိုလုတ်လိုက်တဲ့ဆိုတဲ့ခါကျတော့ဒါတမင်တက်တဲ့ကျွန်တော်တို့ကိုအလိုင်းကျင့်တယ်လို့ပဲအဲ့လိုပဲပြောရမလို့ဖြစ်နေပြီလေ
လောလောဆယ်မှာတော့ရင်မစေးကြောက်ရှာဖွေတာနဲ့ကြောက်စင်းရောင်းဝယ်တာတွေဟာဆက်လက်ဆောင်ရွက်နေစေရှိပြီးအာဏာပိုင်တွေဘက်ကတဖြည်းဖြည်းချင်းတင်းကျပ်လာမဲ့အခြေအနေရှိကြောင်းလည်းသုံးသပ်ပါတယ်။ဖားကန့်ဒေတာကအလွတ်သတင်းတော့ကိုစော်မိုးထက်ကတော့ဒီလိုတားမြစ်လိုက်တာကြောင့်ဖားကန့်ဒေတာတွေမှာနေထိုင်တဲ့သိန်းနဲ့ချီတဲ့ပြည်သူတွေကိုထိခိုက်စေနိုင်ကြောင်းပြောပါတယ်
။ထိခိုက်တာကတော့ကျွန်တော်တို့ကုမ္ပဏီအလွန်အကုန်ထိခိုက်တယ်ကွာ။ဘာလို့ဆိုဒီမှာရင်မစေးကိုပဲအခြေခံပြီးတော့ဒီမှာရှိတဲ့ဒေတာကနေစာဝတ်ဒီဒါကိုပဲအဓိကထားလို့ရတာလေ။သတင်းထုတ်ပေါ်ရေးကုမ္ပဏီတွေကဟိုသူတို့ကလိုင်စင်ရှိတဲ့သဘောမျိုးဖြစ်သွားပြီးတော့ကြောက်ကိုတည်ခွင့်ပြုခွင့်ရတယ်ကွာ။ကျွန်တော်တို့ကျန်တဲ့သာမန်လက်လုပ်တဲ့စားကြည့်ပြီးရရီမတိချာလို့ရတဲ့ကြောက်ကိုတော့မှကျွန်တော်တို့ကဒီထဲမှာခိုင်ဆောင်ပြီးတော့ရောင်းဝယ်ခွင့်မရှိဘူးဆိုတော့အဲ့ဒီသဘောတက်ရောက်သွားတာလေ။လူကြီးရဆိုကျွန်တော်တို့ဒီမော်ထဲမှာလူကြီးအလုံးပေါင်းတန်းကျော်ရှိတယ်ကွာ။ကျွန်တော်တို့ဒီခမန်းစင်းကောက်တာတတန်းကျော်ဆိုတဲ့နေရာမှာရှင်းပြောရလို့ရှိရင်90ရာခိုင်နှုန်းထိတိုက်တယ်
အနာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ကင်တွယ်လာမယ်ဆိုရင်တော့ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုကိုစုံမိုးထက်ကအခုလိုဆက်ပြောပါတယ
်ဘလူလာအပ်တဲ့ဒူးကျဲလုပ်ငန်းတွေအများကြီးဟိုဖြစ်ထွန်းလာနိုင်တယ်ဗျနောက်ပိုင်းဆိုရင်ဆန္ဒပြပွဲတွေကတော့ဖြစ်လာပဲနေထားရှိတယ
်ဒီတားမြစ်ချက်ဟာဒီနှစ်ဇန်နဝါရီလ29ရက်နေ့ကအရင်ဆိုးရတက်တန်းကုံဆုံးကန်ဒီအချိန်မှာပြည်တော်စုလွှတ်တော်ကထပ်မံအတည်ပြုလိုက်တဲ့ကြောက်မြဲဥပဒေအရထုတ်ပြန်တာဖြစ်ပါတယ်ဖားကန့်ဒေတာကမြို့သားလွှတ်တော်ကိုယ်စားလှယ်ဥက္ကမောင်မြင့်ကတော့ဒီဥပဒေကိုပြန်လည်ပြင်ဆင်ဖို့အတွက်ဆောင်ရွက်သွားမယ်လို့ပြောပါတယ်
။ကျွန်တော်ကမြို့သားလွှတ်တော်တန်ရစာတန်းနဲ့တပါးပေါဝင်ရင်လည်းပါလေ။ဒီနေ့လည်းအဲ့ဒီအတွက်ဆွေးနွေးပါတယ်။အဓိကကတော့ကျွန်တော်တို့ကဒီဥပဒေမာတလို့ယူကျွန်တော်ပြင်ဖို့လုပ်နေကြတယ်။ပြင်ပြီးတော့မှကျွန်တော်တို့ကဥပဒေရောင်းကျွန်တော်ပို့ထားပြီ။ဥပဒေကပြန်ပြကြလာမှမယ်။အဲ့ဒီမှာပါကျွန်တော်ကဒီဥပဒေပြန်ဆွေးရမယ်။
ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကအမျိုးသားလွှတ်တော်မှာကြောက်မြတ်တူးဖော်ရေးလုပ်ွက်တွေကိုရင်မစေးကြောက်ရှာဖွေသူတွေကဥပဒေမဲ့ကျူးကျော်နေတာကြောင့်ကုမ္ပဏီပိုင်ရှင်တွေရင်ဆိုင်နေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းဆောင်ရွက်မလဲလို့ရှမ်းပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကမေးမြန်းခဲ့တာဖြစ်ပါတယ်။ဒီမေးခွန်းကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမမောင်ဝင်းကဒီလိုဖြစ်ပျက်နေတာဟာဒေတာတွင်တရားဥပဒေစိုးမိုးမှုမရှိတာကြောင့်ဖြစ်ကြောင်းနဲ့ဥပဒေမဲ့လုပ်ရက်တွေကိုရှင်းလင်းဖို့အတွက်အုပ်ချုပ်ရေးအဖွဲ့အစဉ်စင်ကရဲတက်မတော်နဲ့ညှိနှိုင်းဆောင်ရွက်နေကြောင်းဖြေကြားခဲ့ပါတယ်